ဘိုရင်းကုမ္ပဏီထုတ်စစ်လက်နက်တွေအစ္စရေးကိုတင်ပို့မှုတွေကိုအမေရိကန်ကဆိုင်းငံ့ထားတယ်လို့နှီးဆက်သူတွေကပြောပါတယ်။အမေရိကန်ရဲ့အနီးကပ်မဟာမိတ်အစ္စရေးကိုနိုင်ငံရေးအရာသတင်းစကားပါတာဖြစ်ကြောင်းလဲနှီးဆက်သူ၄ဦးကနှစ်ဦးကိုကိုးကားပြီးတော့ရိုက်တာသတင်းမှာဖော်ပြပါတယ်။အမေရိကန်မှာရှိတဲ့တက္ကသိုလ်ကြီးတွေအပါအဝင်နေရာတချို့များဂါဇာကမ်းမြောင်တောင်ပိုင်းမှာရှိတဲ့ Rafah ဒေသမှာလုံမဲ့စစ်ပွဲတွေရပ်တန့်နိုင်ရင်ဆန္ဒပြလှုပ်ရှားမှုတွေဖြစ်ပေါ်နေချိန်မှာပဲအခုလိုမျိုးအမေရိကန်ကလက်နက်တင်ပို့မှုရပ်ဆိုင်တဲ့သတင်းထွက်ပေါ်လာတာလည်းဖြစ်ပါတယ်။မနေ့တုန်းကလည်းအစ္စရေးတပ်ဖွဲ့ဝင်တွေက Rafah ဒေသကိုဖျက်ချော်ပြီးတော့ဝင်ရောက်လာတဲ့ဗီဒီယိုတစ်ခုကိုအစ္စရေးကထုတ်ပြန်ခဲ့ပြီးတော့အရေးကြီးတဲ့စစ်ဆင်ရေးလှုပ်ဆောင်နေပါတယ်လို့ဆိုပါတယ်။ Hamas တွေကိုချေမှုန်းမှုအတွက် Rafah ဒေသကိုထိုးစစ်ဆင်မှုလိုအပ်တယ်လို့ Israel အရာရှိတွေကရတရပတ်ကြားတွေမှာစစ်ဆင်ရေးမှာပြောကြားခဲ့ပြီးတော့ American ကုလသမဂ္ဂတို့ကလည်း Palestine အရသားတွေအပြည့်ရှိနေတဲ့အဲ့ဒီနယ်မြေကိုထိုးစစ်ဆင်တာကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကြက်တဲကိုဖြစ်စေနိုင်တယ်ဆိုပြီးတော့သတိပေးထားပါတယ်။ American အမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူ John Kirby ကလည်း Israel တာဝန်ရှိသူတွေက Rafah ဒေသစစ်ဆင်ရေးကိုအကန့်အသတ်နဲ့လှုံ့ဆော်နေတယ်လို့ပြောပါတယ်။ဒါပေမဲ့ Israel ကာကွယ်ရေးဝန်ကြီးဘက်ကတော့ဒီမှာဆွေးနွေးထားတဲ့အပြစ်ရရေးသဘောတူညီချက်တွေမှာပါတဲ့အတိုင်းတရားခံတွေကိုလွှတ်မပေးဘူးဆိုရင် Rafah ဒေသရဲ့စစ်ဆေးရေးကပို့ပြီးတော့မှပြင်းထန်လာနိုင်တယ်ဆိုပြီးတော့သတိပေးထားပါတယ်ရှင်။